တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့လာရှိုမူဆယ်ပြည်တော်စုလမ်းဟာမကြသေးခင်ကကိုကန့်ဒေတာတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေရော့ကျခဲ့ပေမဲ့အခုခါမှာတော့အခြေအနေပြန်လည်တည်ငြိမ်စားပြုလာနေပြီးကုန်သွယ်မှုတွေပုံမှန်ပြန်ဖြစ်လာနေပြီလို့ဒေတာခံကုန်သွယ်တွေကပြောပါတယ်။နယ်စပ်ကုန်သွယ်ရေးရဲ့တခြားလမ်းတစ်ခုဖြစ်တဲ့ချင်းရွှေဟော်ဘက်ကတော့ကိုကန့်ဒေတာတွင်တိုက်ပွဲတွေမငြိမ်သက်သေးတဲ့အတွက်ကုန်သွယ်မှုကျဆင်းနေဆဲဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဒေတာနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ14ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမူဆယ်လမ်းပိုင်းပေါ်ကတိုက်ပွဲတွေနဲ့ဒီလ6ရက်နေ့ကစခဲ့တဲ့ကိုကန့်ဒေသလောက်ကိုင်းမြို့တိုက်ပွဲတွေကြောင့်ပြည်မြန်မာနေဆက်ကုံတွယ်ကြီးရဲ့အဓိကကြတဲ့မူဆယ်နဲ့ချင်းရွှေဟော်စခန်းတွေကကုံတွယ်မှုအခြေအနေဟာကျဆင်းခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့လာရှိုးမူဆယ်ပြည်အောင်စုလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားတာတွေမရှိသလိုအခြေအနေဟာပြန်လည်တည်ငြိမ်လာတာကြောင့်ကုံတည်ရင်အဝင်ထွက်တွေမြင့်တက်လာတယ်လို့မူဆယ်မြို့တတိကိုစီတိုင်းအတွင်းမှာဦးဆိုင်ခမောင်ကပြောပါတယ
်အဲဒီရက်တွေကဟို900 600လောက်ဝင်တဲ့နေသားကနေဒီနေ့ဓာအစည်းရေဟာလောက်6500လောက်ဝင်လာအဲဒီရက်တွေကဒီလမ်းမှာနည်းနည်းအဖြစ်အငောင်းငောင်းမတွားရဲမလာရဲနဲ့လေနောက်ပြီးတော့လုံခြုံရေးမှုအခြေအနေမကောင်းဘူးဟိုဟာလုံခြုံမှုရေးတောင်းယူတဲ့အပိုင်းကစားစားထားတော့နည်းနည်းကျန်ကြတာလားမဒီနေ့တော့အကုန်ပွင့်ချပလိုက်လုံးလုံးမှုကောင်းလာတဲ့သဘောပေါ့နော
်ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာအ ਨੇ ဆုံးတိုက်ပွဲ၄ကြိမ်15ရက်နေ့မှာတော့တိုက်ပွဲ၃ကြိမ်ဖြစ်ခဲ့တယ်လို့16ရက်နေ့ကတော့ကားတွေကိုရပ်တန့်စီပြီးလက်နက်ကင်အဖွဲ့တွေကငွေကြေးကောက်ယူလာပြီးရှိခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့နောက်ဒီရက်ပိုင်းမှာကုန်ပစ္စည်းတည်ယူကားတွေမြင့်တက်လာတယ်လို့လည်းဦးဆိုင်ခမောင်ကပြောပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဘက်မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေသေးရှိတယ်လို့တရုတ်နိုင်ငံဘက်ကရောက်ရှိနေသူတဦးကအခုလိုပြောပါတယ်
။တိုက်တော့ပဲတိုက်တော့လေ။အာသူတို့ကပြစ်တော့ပြစ်ပါလေ။အတားကဘုံဘုံဘယ်နာလည်းမသိတော့နေရာနေရာအောင်းမပြောတာပဲ
။ပြီးခဲ့တဲ့14ရက်နေ့ကတော့အစိုးရကြံ့တော်ကရန်ကုန်တိုင်းအင်းကြီးကတောင်ကုန်းတစ်ခုကိုသိမ်းယူကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့15ရက်နေ့မှာတော့မော်ထိုင်းမြို့ကတပ်စခန်းနဲ့အမီးနားကိုကိုကန့်ကျပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အခြေခံပညာအထက်တန်းကျောင်းနဲ့ရဲစခန်းကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့ကြောင်းတပ်တော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီက6ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကိုကန့်ဒေတာချင်းရွှေဟော်ကုံတွယ်ရဲစခန်းမှာလည်းလုံခြုံမှုအခြေအနေကိုစိုးရိမ်လာကြောင်းကားဝင်ထွက်တွေယုံနေခဲ့ပြီးတရက်ကိုကုံတွယ်မှုပမာဏအမေရိကန်ဒေါ်လာ100,000လောက်ကနေ5,000,000အထိကျဆင်းခဲ့ပါတယ်။ဒီလိုကြဆင်းခဲ့ပေမဲ့ဒီနေ့အထိတော့ကုန်သွယ်ရေးအခြေအနေဟာလုံးဝရပ်တန့်သွားတာမရှိကြောင်းချင်းရွှေဟော်ကုန်သွယ်ရေးစခန်းကကြေညာရင်းမှုဦးမင်းအောင်အေးကပြောပါတယ
်။ဟိုကုန်သွယ်မှုကအမြင်လောက်မရှိပေမဲ့အဲ့ဒါသူ offer ရှိတဲ့ဟိုကုန်မဲခြင်းသွားရလာတာရှိတယ်။လုံးဝရပ်တန့်မှာမရှိဘူးဒီတော့မှာဟိုတက်ဘောကြီးနဲ့ဖြစ်တာလည်းမရှိပါဘူး။
ကိုလိုမျိုးကဒေသခံတယောက်ကလည်းမြမကြီးဘက်ကနေပြောင်းလဲကြံတင်ပို့တာရှိပေမဲ့အခြေအနေဟာအရင်အတိုင်းတော့မရှိသေးကြောင်းပြောပါတယ်
။လေသွားကုန်စီဟိုကျွန်တော်ကဘာကြီးကလာတော့ပြောင်းသွားနေလာတယ်ပြောင်းစနေနေပြီ။ကျန်ကားတော့ဒီဒေသကလည်းတောင်ဝါကြံနေတာပြုတ်ပြီးကျန်ဆဲပို့တာပေါ့။အဲလူကြီးကလည်းပုံမှန်သွားတယ်ဒီဟိုကခရီးတွေသွားလာပုံမှန်သွားပါတယ်ကော။ဒီကုန်ကားကျွန်တော်ကျွန်တော်နည်းနည်းဒီဘက်ကမဖြစ်လို့ကျွန်တော်လည်းလက်လို့ရပါဘူးနော်။အခါင်းသွားတော့တိတ်မရှိတာပေါ့နော်။
ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်နေသက်ကုံတွယ်ကြီးကျဆင်းခဲ့သလိုအဲ့ဒီဗန္ဒာကြီးနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုံတွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာတန်320အထိကျဆင်းခဲ့ကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီလိုကျဆင်းတာကတော့လက်လက်ကင်တိုက်ပွဲတွေပြင်တရုတ်အာဏာပိုင်တွေကတရားမဝင်စံတင်သွင်းတာကိုဖမ်းဆီးတာကြောင့်လဲပါဝင်တယ်လို့တုံ့တက်ထားပါတယ်။